န္တလေးရတနာဘုံနေပြည်တော်ကိုမင်းနှုံမင်းကြီးတီထောင်တော့မြို့ကိုချထားတဲ့အခါမြို့ပတ်ပတ်လဲမှာဘုံတော်ကြီးចောင်းဝင်းကြီးတွေနဲ့ပတ်ဝန်းထားစီပါတယ်မြို့အရှိချမ်းမှာဟိုးမြောက်မဟာလောကမာရသိန်းကုသိုလ်တော်ဖះမှသည်တောင်ဘက်မနောယမန်ဥယျာဉ်တော်အထိဘုံတော်ကြီးចောင်းဝင်းကြီးတွေရှိသလိုမြို့တောင်ဘက်ချမ်းမဟာမုနိရုပ်ရှင်တော်မြတ်ဝင်းကြီးမှလည်းဘုံကြီးចောင်းဝင်းကြီးတွေရှိပါတယ်မြူနန်တိစအနောက်ဖက်ချမ်းနဲနမိတ်ဖြစ်တဲ့ရှူတချောင်းလို့ခေါ်တဲ့နှဲကုတ်တူမြောင်းရဲ့အနောက်ဖက်ချမ်းမှာလဲတောင်မှမြောက်အထိဘုံကြီးကျောင်းဝင်းကြီးတွေရှိတယ်။အလားတူမြို့ရဲ့မြောက်ထိပ်ဖြစ်တဲ့မန္တလေးတောင်ဝင်းကျင်မှာလဲဘုံကြီးကျောင်းဝင်းကြီးတွေရှိပါတယ်။ဒီလိုမြို့ပတ်လည်မှာဘုံကြီးကျောင်းကြီးတွေရန်ထားသလိုမြို့တဲကဖျားစီတွေဝင်းကျင်မှာလဲဘုံကြီးကျောင်းကြီးတွေရှိတယ်။မင်းတို့မင်းကြီးကဗုဒ္ဓသာသနာကိုပြင်စမသင်္ဃာယတနာတင်းသည့်အထိစီးကပ်ခဲ့သလိုညီတော်ကနောင်မင်းသားနဲ့မူမဝင်းကြီးများဝင်းရအားပေးမှုနဲ့ဒေါက်တာမတ်ကဲ့သို့သောခရိယံသာသနာပြုများနဲ့ခရိယံသာသနာကိုလည်းနေရာပေးခဲ့ပါတယ်။အလားတူမဟာမေရင်ဘာသာဝင်တွေကိုလည်းဝင်းမင်းအမှုရန်တွေအထိခံထားချင်းမြောက်တဲ့ဗလီဝကျောင်းတွေကိုလည်းလှူဒန်းခဲ့ပါတယ်။83လမ်းနဲ့84လမ်း28လမ်းနဲ့29လမ်းကြားတောင်စင်ကျုံးဝင်းမှာမင်းတို့မင်းကြီးလှူဒန်းခဲ့တဲ့ဗလီဝကျောင်းတော်ကြီးရှိပါတယ်။အလားတူ82လမ်းနဲ့83လမ်း28လမ်းနဲ့29လမ်းကြားအိုးဘူပလီဝင်းကြီးကလည်းမင်းတို့မင်းလက်ထက်ကလေးကတည်ရှိခဲ့တာပါအဲဒီခါ82လမ်းနဲ့82လမ်း29လမ်းနဲ့28လမ်းကြားကဂျွန်းပလီဝင်းကလည်းဘိုးတော်ဖះလက်ထက်ကလေးကရှိခဲ့တဲ့ဂျွန်းဘာအမှုတန်းတွေအစဉ်အဆက်ကိုမင်းတို့မင်းကြီးကခေါ်ယူနေရပေးခဲ့တဲ့ဝင်းကြီးဖြစ်ပါတယ်အဝေတော်ဥဖိုးကဘရင်စီမှာခွင့်တောင်းပြီးပလီဝကျောင်းဆောက်ခဲ့တဲ့နေရာဖြစ်ပါတယ်နောက်ထူးခြားတာတစ်ခုကမင်းတို့မင်းလက်ထက်အကောက်ဝင်းမင်းကြီးမူလာအီဗရာဟင်နဲ့တားဖြစ်သူအကောက်ဝင်းမင်းမူလာအစ္စမန်အင်တို့ကစူရတီပလီကို1859ခုနှစ်မှာစောက်လုပ်လှူဒန်းခဲ့သလိုမန္တလေးဒေဝန်ရက်မှာလည်းဗုဒ္ဓဘာသာယဟန်တော်များသတင်းသုံးသာသနာပြုဖို့အတွက်အကောက်ဝင်းမင်းကျောင်းတိုက်ကြီးကို1884ခုနှစ်မှာစောက်လုပ်လှူဒန်းခဲ့ခြင်းပါဒီလိုပါပဲမင်းတို့မင်းလက်ထက်ကလေးကဘရင်တက်မှာအမှုထမ်းခဲ့တဲ့တရုတ်ဘုံမင်းဆွန်တာလောရဲ့မိသားစုကလည်းဒီမှာဇလရက်မှာရှိတဲ့မလွန်မင်းသားကောင်းမှုစူတောင်းပြီဖရရဲ့အုတ်ပြတ်သက်ဆောင်မှာကောဇာတက်ကြီး1299ခုနှစ်ကလှူဒန်းခဲ့ပူပါတယ်မန္တလေးနေပြည်တော်တီထောင်တော့အတန်းတွေအစုတွေဖွဲ့ပြီးရက်ွက်ဖွဲ့စည်းတဲ့အခါဂလစုကသေးစုတရုတ်စုမြမာစုမွန်စုယိုရီယာစုယွန်းစုရခိုင်စုရှမ်းစုလင်းစင်းစုစသည်ဖြင့်နေရာပေးခဲ့ကြတယ်အလုံးဘရင်အနာဇက်အောင်ညီညီညွတ်ညွတ်ငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတဲ့တာရကပဲဖြစ်ပါတယ်။ဝင်းတွေအနေနဲ့လည်းအင်္ဂလိပ်ပြင်သစ်ပေါ်တူဂီတန်တမန်များနဲ့မျိုးနွယ်ဝင်များအတွေ့တန်ဝင်းဘယင်ကြီးဝင်းဆိုတာတွေလည်းရှိခဲ့တယ်။ယဟန်တန်ဃာတော်တွေတောင်းချီရှိတဲ့မန္တလေးမှာလည်းအုပ်စိုးသူရဲ့မတရားမှုတိုင်းကိုတန်ဃာတော်တွေကပဲဥဆောင်ခဲ့ပါတယ်။တရထဲမှာယဟန်ပြိုအဖွဲချုပ်ဆိုတာအထင်ရှားရှိပါတယ်။1938လူမျိုးဘာသာရေးအထီးကရုံးမှာယဟန်ပြိုတွေကပဲထိန်းသိမ်းတိမ့်တိမ့်နဲ့လမ်းမမရောက်ဖို့ကြည့်ချက်ဆောင်ရွက်နိုင်ခဲ့တယ်။ဘာသာကြားတွေရဲ့ဝင်းတွေအဆောက်အဦတွေဝတ်ကြောင်းတော်တွေဈေးဆိုင်တွေကိုတန်ဃာတော်တွေကစောင့်ရှောက်ခဲ့ကြတယ်။ဒီဘာသာကြားဘာသာဝင်တွေဆိုတာကလည်းဘာသာချင်းသာမတူပေမဲ့မနှလင်းနာနဲ့ဆုံးခံကြွလာတဲ့တန်ဃာတော်တွေကိုမပြတ်ဆုံးလောင်းလှူကြတာတွေလည်းမန္တလေးမှာအစဉ်အဆက်ရှိခဲ့ပူပါတယ်။ဒါကြောင့်မန္တလေးဟာအုပ်စိုးသူမင်းအပါဝင်တဘာဝဘေးဒဏ်တွေဥပမာမန္တလေးမှာဂျုံလိဂျုံရဖြစ်တဲ့မိဘကြီးတွေတိုင်းဘေးအန္တရာယ်ဆိုတဲ့ရန်သူအရမဆိုတဲ့ရန်သူကိုပဲပြစ်မှတ်ထားပြီးလူမျိုးမရွေးဘာသာမရွေးပဲတန်ဃာတွေကဒါစီကာကွယ်ခဲ့ကြတာရှိပါတယ်မန္တလေးမှာဘာသာကြားတွေစုဖွဲ့နေထိုင်ကြတဲ့အစုတွေဝင်းတွေမှာမိဘသိမ့်ရင်ပထမဆုံးရောက်လာညှိမ့်တက်ကြတာတန်ဃာတော်တွေပါဒီမိလောင်မြင်တွေမှာလည်းတောချောင်တွေရဲ့ရန်ကကာကွယ်ဖို့ဆုံးတနပ်ပဲစာပြီး24နာရီပတ်လုံးစောင့်ရှောက်ခဲ့ကြတာကလည်းတန်ဃာတော်တွေပါပဲဒီလိုကျေးဇူးတွေကြောင့်မြည်သည့်ဘာသာဝင်ဖြစ်စေတန်ဃာတော်များကိုလှူဖို့တန်းဖို့ရိုသေကြည်ညိုချဖို့ဆိုရင်မန္တလေးမှာလက်မနေကြတဲ့တာရကတွေလည်းအများကြီးရှိပါတယ်ဒါကြောင့်1300ပြည့်အရေးတော်ပုံကြီးအစ1988ဒီမိုကရေစီအရေးတော်ပုံကြီးအလဲ2000ရွှေဝါရောင်ဒေါ်လန်ရေးကြီးအဆုံးအဆက်ဆက်သောအုပ်စိုးသူတို့၍တိုင်းပြည်အပေါ်မတရားဖိနှိပ်တဲ့အရမမှုများကိုပဲအဖိနှိပ်အညှင်းဆဲခံပြည်သူလူထုကိုဥဆောင်ကတန်ဃာတော်များကပဲအသက်ဆုံးတွန်းလှန်ခဲ့ကြတဲ့ဖြစ်စဉ်တွေဟာအထင်ရှားပါ တကယ်တော့အဖိနှိတ်ခံပြည်သူလူထုဆိုတာလူမျိုးဘာသာမကွဲပြားကြပါဘူး။အားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုမြတ်ပါ။